VOA အမေရိကန်တန်ကဆက်လက်တန့်လွှင့်နေပါတယ်။လောင်မဲ့နိုဝင်ဘာလ၈ရက်နေ့ကျင်းပဖို့ရှိတဲ့မြန်မာရွေးကောက်ပွဲဟာလွတ်လပ်မျှတမှုရှိနိုင်မှာမဟုတ်တယ်လို့လူရုရဲ့ဆန္ဒကိုတည်ကြကြထင်ရှားနိုင်မှာမဟုတ်ဘူးဆိုပြီးတော့မြန်မာနိုင်ငံလူ့ခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကသတိပေးလိုက်ပါတယ်။ကုလသမဂ္ဂလူ့ခွင့်ကောင်စီကိုတင်သွင်းခဲ့တဲ့ဒီအစည်းအဝေးပေါ်မှာမြန်မာနိုင်ငံနဲ့မြန်မာနိုင်ငံကိုထောက်ခံတဲ့နိုင်ငံတွေကတော့ကန့်ကွက်ခဲ့ကြပါတယ်။လူခွင့်ကောင်စီကျင်းပရာဂျနီဗာကနေပြီးတော့ Lisa Schlein သတင်းပေးပို့ထားတာကိုကျွန်တော်တားညွတ်ဦးပြောပြပါမယ်။မြန်မာနိုင်ငံလူခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကိုမြန်မာအစိုးရကနေပြီးတော့ပြည်ဝင်ခွင့်မပေးခဲ့ပေမဲ့သူ့အနေနဲ့အဝေးကနေပဲစုံစမ်းစစ်ဆေးမှုတွေကိုဆက်ပြီးတော့လုပ်နိုင်ခဲ့တာပါ။လူခွင့်လှုပ်ရှားသူတွေမြန်မာရပ်ဖက်အဖွဲ့အစည်းကပုဂ္ဂိုလ်တွေနဲ့ရွေးကောက်ပွဲမတိုင်ခင်ရတဲ့အချက်လက်တွေအရရွေးကောက်ပွဲဟာယုံကြည်စိတ်ချစရာမရှိဘူးလို့ကုလသမဂ္ဂအထူးကိုယ်စားလှယ် Thomas Andrews ကပြောခဲ့ပါတယ်။
The results of an election cannot accurately reflect the will of the people when the right to vote is denied because of a person's race. ဒီလိုရဲ့
လူမျိုးစုလူမျိုးနွယ်ဒါမှမဟုတ်ဘာသာရေးအရမဲပေးခွင့်ပိတ်ပင်ခံရရင်တော့ဒီရွေးကောက်ပွဲရလဒ်ဟာလူတွေရဲ့ဆန္ဒကိုတိတိကျကျထင်ရှားနိုင်မှာမဟုတ်ပါဘူး။ရခိုင်ပြည်နယ်တွင်ကဖြစ်စေဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေကဖြစ်စေမဲပေးနိုင်ခွင့်ရှိတဲ့ရိုဟင်ဂျာသင်္ကန်းမဲပေးခွင့်ရဖို့အစိုးရအနေနဲ့လိုလားတဲ့ဒါမှမဟုတ်သူတို့မဲပေးခွင့်ရဖို့ပြင်ဆင်လှုပ်ဆောင်တဲ့ထောက်ထားတွေမတွေ့ရပါဘူး
။ကိုရိုနာဗိုင်းရပ်စ်ကရောဂါတိုက်ဖျက်ရေးလုပ်နေရစမှာပဲလက်နက်ကိုင်ပြိပခါတွေဖြစ်နေတဲ့တောတွင်ရွေးကောက်ပွဲတရကျင်းပမယ်ဆိုတာဟာကြီးမားတဲ့စိန်ခေါ်မှုတရဖြစ်တယ်လို့လဲကုလသမဂ္ဂလူခွင့်ကုစလေအန်ဒရူးစ်ကပြောပါတယ်။ကရောဂါကြောင့်မလို့အသွာလာကန့်သတ်မှုတွေလှုပ်ထားတဲ့အပြင်အစိုးရရဲ့အင်တာနက်နဲ့လူမှုကွန်ရက်မီဒီယာတွေကိုပိတ်ဆို့ထားတာတွေကြောင့်လည်းနိုင်ငံသားတွေအတွက်သတင်းအချက်အလက်တွေရဖို့ခက်ခဲစေတယ်လို့သူကပြောပါတယ်။
On the other end of the spectrum is the danger that candidates and political parties will choose to use
bigotry. လူ့ပြည်ရဲ့တခြားဖက်မှဂျုံရနိုင်တဲ့ Android ကတော့ကိုယ်စားလှယ်လောင်းတွေနိုင်ငံရေးပါတီတွေအနေနဲ့တယူတန်ပြောဆိုတာတွေအမုန်းစကားတွေကိုနိုင်ငံကြီးလက်လက်တဖွဲ့သုံးလာနိုင်ပါတယ်။ဒီအစိတ်တွေဟာရွေးကောက်ပွဲကိုထိခိုက်စေဦးသောမကအကြမ်းဖက်မှုတွေကိုပါလှုံ့ဆော်နိုင်တယ်ဆိုတာမြန်မာပြည်သူတွေသိကြပါတယ်။ဒါကြောင့်ဒီလိုမျိုးမီးလောင်ရာလေပင်လုပ်တဲ့ပြောဆိုချက်တွေဟာစီယုံရေးပိုစတာတွေပေါ်မှာရောအင်တာနက်ပေါ်မှာပါမရှိတယ်ပါဘူ
းအစိတ်အတော့ဖြစ်စီတဲ့ရွေးကောက်ပွဲစီယုံရေးဆိုတဲ့နေရာမှာမြန်မာနိုင်ငံတွင်းကဒီရိုဟင်ဂျာမရှိဆိုတဲ့ရွေးကောက်ပွဲစီယုံရေးဆိုင်ဖို့တခုကိုသူကပြပါတယ်အဲ့ဒီဓာတ်ပုံပြနေစင်မှာပဲမြန်မာဗင်နီဇွဲလာဘဲလာရုစ်နဲ့ကျူးဘားနိုင်ငံတို့ကတာစီကန့်ကွက်ပါတယ်ဒီလိုပုံမျိုးပြမယ်ဆိုရင်ကောင်စီအနေနဲ့ကြိုတင်ခွင့်ပြုချက်ရယူရမှာဖြစ်တယ်လို့ပဲဒါကမပြသင့်ဘူးဆိုပြီးတော့သူတို့ကန့်ကွက်ကြတာပါမြန်မာဆွေအနေနဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံပါဘူးလူခွေကောင်စီရဲ့သဘာပရိဖြစ်သူအဲလစ်ဘတ်တစ်ချီဖစ်ဘာဂါကတော့ဒီပုံပြသဖို့အတွက်တရားဝင်လူအချက်တွေနဲ့ပြည့်မိတယ်ဆိုပြီးပြောခဲ့ပါတယ
် We received this visual material 2 or 3 days ago
ဒီပုံကိုလွန်ခဲ့တဲ့နှစ်ရက်သုံးရက်လောက်ခဲကကျွန်မတို့ရပါတယ်ဒါကိုပြတဲ့မတဲ့ညှိနှိုင်းပြီးတော့ပုံထဲမှာပါတဲ့လူပုဂ္ဂိုလ်ကိုမသိအောင်လို့မျက်နှာကွယ်ပြီးပြမယ်လို့သဘောတူခဲ့ကြပါတယ်ဒါကြောင့်မို့ဒီပုံကိုပြနိုင်တယ်ဆိုပြီးကျွန်မတို့သဘောတူခဲ့ကြတာပါ
ဩစတြေးလျဂျပန်နဲ့ဥရောပနိုင်ငံတွေကတော့ဒီပုံအပြင်ဂျူရူဓာတ်ပုံအထောက်အထားတွေနဲ့အခြားဓာတ်ပုံတွေကိုပြနိုင်တဲ့ဆိုပြီးတော့ခြေတင်ကိုဖြစ်ခဲ့ကြတာပါ။အဲ့ဒီနောက်ဒီပုံနဲ့အခြားပုံတွေကိုဆက်ပြီးတော့ပြတဲ့မပြတဲ့ဆိုတာကိုမဲခွဲခဲ့ရပါတယ်။မဲခွဲတဲ့နေရာမှာတော့အဲ့ဒီဓာတ်ပုံနဲ့အခြားအထောက်အထားတွေကိုပြတာနိုင်တဲ့ဆိုတဲ့မဲကအသာရပါတယ်။အဲ့ဒီနောက်ပိုင်းကျတော့မှမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ကုစလေကသူ့ရဲ့တင်ပြမှုကိုဆက်ပြောခွင့်ရခဲ့ပါတယ်ခင်ဗျာ။ကျွန်တော်တားညစ်ဦးပါ